တော်ရရှိမှာခင်ဗျာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်လက်ရှင်သန်နိုင်ရေးဟာ2008ဖွဲ့စည်းပုံကိုဘလောက်ထိပြင်ဆင်နိုင်မလဲဆိုတာနဲ့ပြည်တွင်းနိုင်ငံရေးအတွက်တိုင်းရင်းသားတွေအားလုံးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာရေးအပေါ်မှာမှီတည်နေတယ်လို့တိုင်းရင်းသားခေါင်းဆောင်တွေနဲ့ပြည်တွင်းနိုင်ငံရေးကိုလေ့လာနေကြသူတွေကပြောကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ကဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးကော်မတီရဲ့ပြည်တော်စုလွှတ်တော်ကိုတင်သွင်းတဲ့အစီရင်ခံစာထဲမှာ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်တဲ့ပုံမှန်436ကာကြီးနဲ့ခါခွေးကိုတပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကပြင်ဆင်မှုမဟုတ်ပဲဒီအတိုင်းဆက်လက်ထားရှိဖို့အကြံပြုထားပါတယ်။အဲ့ဒီလိုပုံမှန်436ကိုမပြင်ဆင်ဖို့တပ်မတော်သားကိုယ်စားလှယ်တွေကသဘောထားပေးတာဟာဖွဲ့စည်းပုံပြင်ဆင်နိုင်ဖို့ကြိုးပမ်းနေကြသူတွေအတွက်အလားအလာမရှိတော့ဘူးလားဆိုပြီးနိုင်ငံရေးအရာစိုးရိမ်စရာဖြစ်လာပါတယ်။တစ်ချိန်တည်းမှာလည်းပြည်တွင်းငြိမ်းချမ်းရေးအတွက်တနင်္ဂနွေလုံးပြစ်ခတ်ရစဲကြီးကနေနိုင်ငံရေးဆွေးနွေးပွဲတွေအထိရောက်အောင်သွားနိုင်ရေးဟာလက်တလုံးမှာကြံ့ကြံ့မှုတွေဖြစ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းက UNFC လို့ခေါ်တဲ့ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကထုတ်ပြန်တဲ့ကြေညာချက်ဟာပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်ယုံကြည်မှုအားနည်းနေတယ်လို့ဖော်ပြထားပါတယ်။ UNFC ဟာအစိုးရနဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ဆွေးနွေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်တော်များများနဲ့နိုင်ငံရေးအဖွဲ့စည်းထားတဲ့လက်နက်ကိုင်အဖွဲ့တပ်ပေါင်းစုသဘောမျိုးဖြစ်ပါတယ်။2008ဖွဲ့စည်းပုံကိုမပြင်ဆင်ရင်အစိုးရနဲ့နိုင်ငံရေးဆွေးနွေးတဲ့အခါမှာလေပြည်လည်မှုတွေရလာမှာမဟုတ်ဘူးလို့ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တနင်္ဂနွေလုံးပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးဖွဲ့ NCCT ရဲ့အဖွဲ့ခေါင်းဆောင်လည်းဖြစ်သူဦးနိုင်ဟန်သာကဖြစ်လာနိုင်တဲ့နိုင်ငံရေးအခြေအကျတွေကိုအခုလိုသုံးသပ်ပြောဆိုပါတယ်။
လူတို့တွေတိုင်းသားလူမျိုးစုတွေလူလားနေတဲ့ဒီမိုကရေစီအခွင့်အရေးတွေနဲ့စစ်မှန်တဲ့ပြည်ထောင်စုဖြစ်ဖို့ဆိုတဲ့ဟာကိုငြင်းပယ်ထားတဲ့တစ်ဖက်ကအတူရောင်နီးနေပေါ့ဗျာဖုံးအုပ်ထားတဲ့စစ်အာဏာရှင်စနစ်ကိုပေါ်ဝါးပါနဲ့ဖုံးထားတဲ့ပုံစံမျိုးကိုလူတို့တွေကနားလည်လာပြီလေဒါကိုလက်မခံဘူးဒါကိုမပြည့်ရင်ကျွန်တော်နဲ့ဖြည့်ရှင်းနေတဲ့နိုင်ငံရေးဆွေးနွေးဖို့ဆိုတဲ့အပိုင်းမှာလည်းပြည်လည်နိုင်စရာအကြောင်းမရှိဘူးပေါ့နော
်အခုလိုတက်မတော့ကဖွဲ့စည်းပုံကိုပြင်ဆင်နိုင်တဲ့ပုံမှန်436ကိုပြင်ဆင်ဖို့ညှင်းပယ်လိုက်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းမှာရှုပ်ထွေးမှုတွေဖြစ်ပေါ်လာနိုင်တယ်လို့ကချင်ငြိမ်းချမ်းရေးကွန်ရက်ခေါင်းဆောင်ဒေါက်ခွန်ချာကပြောပါတယ်
ဒီငင်းဆိုင်လုပ်ငန်းစဉ်ကိုသူတို့အဆင့်6ဆင့်အနေနဲ့ပုံစံပေါ်ထားတာတွေ့ရတယ်။နံပါတ်1ကပနာမညှိနှိုင်းရေးတွေပေါ့ပြီးရင်အပြစ်ခတ်ရစဲရေးပေါ့ခုလောလောဆယ်တော့ဒုတိယအဆင့်ဖြစ်တဲ့ဒီအခတ်ရစဲရေးမှာရောက်နေတယ်။ဒီနိုင်ငံရေးဆွေးနွေးမှုရပြည်ထောင်စုသဘောတူချက်ရပြီးလို့ရှင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်ရေးသားမယ်လို့တစ်ဆင့်နံပါတ်5ဆင့်မှာပါထားတဲ့ချက်။အဲ့တော့တစ်ဖက်ကနေလည်းကြည့်မယ်ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းတိုးတက်ပြီးပြင်ဆင်နိုင်အောင်436ပြင်မှတာနဲ့အတူပြင်လို့ရတယ်လို့ဖြစ်နေကြရော။အဲ့ခါကျတော့ဒီဥစ္စာတွေကတနေ့ရရမှအချင်းဆက်လွတ်တယ်လို့လည်းဖြစ်နေတယ်ဒီလူထုအကုန်လုံးအတွက်ကတော့ဒါတကယ်ကိုအဟန့်အတားကြီးတစ်ခုဖြစ်နေတယ်
မြမနိုင်ငံရေးမှာတက်မတော်ရဲ့အခန်းကဏ္ဍကိုလုံးလုံးဖယ်ရှားပြစ်ဖို့ဆိုတာအခုချိန်မှာလုံးဝမဖြစ်နိုင်သေးဘူးလို့သုံးသပ်ကြသူတွေရှိတယ်လို့တိုင်းပြည်ရဲ့မျိုးသားပြန်လည်တည်မြက်ရေးအတွက်တက်မတော်ရဲ့သဘောထားယက်တီချက်တွေကြောင့်ပဲနှောင့်နှေးကြံ့ကြာသွားစေနိုင်တယ်လို့အကဲဖြတ်နေကြသူတွေလည်းရှိပါတယ်မြမနိုင်ငံဟာဒီမိုကရေစီစံနှုန်းတွေနဲ့ကိုက်ညီမှုရှိဖို့အတွက်တပ်မတော်ဟာအဓိကကြနေတယ်လို့တပ်မတော်အနေနဲ့ကောင်းမွန်တဲ့အခွင့်အလမ်းတွေကိုဖန်တီးပေးရမှာဖြစ်တယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းတိုင်းရင်းသားရေးရာတာဝန်ခံကိုမြအေးကပြောပါတယ
်တပ်မတော်အနေနဲ့ဒီဘက်ကဒီမိုကရက်တစ်အင်အားစုတွေပါပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေအပေါ်မှာယုံကြည်မှုအားနည်းနေတယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တယောက်တည်းရဲ့အမြင်မှာကျွန်တော်တို့အနေနဲ့လည်းကျွန်တော်တို့အနေနဲ့လည်းတပ်မတော်ကြီးကိုအခုဖယ်ပါအခုမလုပ်ပါနဲ့အခုမကင်ပါနဲ့လို့ကျွန်တော်တို့ပြောလို့ဆိုတခါမှကျွန်တော်တို့မပြောဘူးလုပ်လည်းမလုပ်ဒါပေမဲ့ကျွန်တော်တို့နိုင်ငံပြန်သွားမှလည်းဒီမိုကရက်တစ်နိုင်ငံကိုသွားမယ်ဆိုလို့ရှိရင်တော်တော်ဒီဒီမိုကရက်တစ်ဆန်ရှင်ဆန်ရုံးနဲ့ပြီးရမယ်အဲ့ဒီလိုပဲအခြေခံဥပဒေအရဒီမိုကရက်တစ် norms တွေနဲ့ကိုက်ညီတဲ့အခြေခံဥပဒေမျိုးဖြစ်ဖို့လိုတယ်ဖြစ်ဖို့လိုတယ်ချက်ချင်းပြင်မှာချက်ချင်းလုပ်ပါလို့ကျွန်တော်တို့မပြောဘူးဒါပေမဲ့ပြင်နိုင်တဲ့အခြေအနေတွေကိုတော့ဖန်တီးဖို့လိုပဲတစ်ဆင့်ရင်တစ်ဆင့်ရင်ပြင်သွားမယ်တစ်ဆင့်ရင်တစ်ဆင့်ရင်ပြည်တော်စုကိုတိကျသွားမယ်ဒီပုံစံတော့လား
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာသဘောတူထားတဲ့ငြိမ်းချမ်းရေးလုပ်ငန်းအဆင့်တွေထဲမှာလည်းတစ်ခုအပါဝင်ဖြစ်နေပါတယ်။တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့သဘောထားယက်တီချက်ဟာဒီမိုကရေစီအရေးနဲ့တိုင်းရင်းသားဒန်းလူညီများရေးတို့အတွက်အတားအဆီးတစ်ခုလိုဖြစ်နေတယ်လို့ UNFC ဒုတိယဥက္ကဋ္ဌဦးနိုင်ဟန်သာက RFA ကိုပြောပါတယ်။
များကြီးကိုဟာတန်းဖြစ်နေပါတယ်ကျွန်တော်တို့နိုင်ငံကနော်ခဏဩကဘာမှာပြောင်းလဲနေတဲ့အနေအထားကိုပဲကြည့်ကြည့်လူထုစန္ဒကိုပဲကြည့်ကြည့်အာဏာရှင်စနစ်တို့စစ်အာဏာရှင်စနစ်တို့ဟာခင်မစားတော့ဘူးလေဒီမိုကရေစီနဲ့လူခွင့်ရေးတွေတိုင်းသားလူမျိုးစုံကြမှာဆိုရင်အလုံးတန်းတူညီမျှတဲ့အနေအထားနဲ့ချစ်ချစ်ခင်ခင်ရှိတော်ဖို့ဆိုတဲ့အပိုင်းကိုတော့ကျွန်တော်တို့ကတော့အဲ့လိုပြင်ဆင်နိုင်မှပဲကျွန်တော်တို့နိုင်ငံကပြည်သူအလုံးကလည်းကျေနပ်မယ်တစ်ဖက်ကလည်းဖြစ်ရှိနေတဲ့ပြဿနာနဲ့ပြည်လဲပြီးတော့အေးအေးချမ်းချမ်းဖြစ်လာနိုင်မယ်ဒါမှကျွန်တော်တို့နိုင်ငံတိုးတက်မယ်အဲ့လိုကျွန်တော်တို့အမြင်ရှိပါတယ်အဲ့ဒါကိုလက်မခံတမျှတော့ကျွန်တော်တို့နိုင်ငံကတော့ဒီအနေအထားကနေကျော်လွှားနိုင်မှာမဟုတ်ဘူးလို့မြင်တယ
်လက်ရှိချိန်မှာတော့တက်မတော်ကပြင်ဆင်ဖို့ညှင်းဆန်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်တဲ့ပုံမှန်436ကိုပြင်ဆင်ဖို့အတွက်လွတ်တော်မှာဆက်လက်ဆွေးနွေးကြအောင်မှာဖြစ်ပြီးဘလို့ဆုံးဖြတ်ချက်တွေထွက်လာအောင်မလဲဆိုတာတော့မသိရှိနိုင်သေးပါဘူးအဲ့ဒီလိုဆွေးနွေးဖို့အတွက်ဆွေးနွေးမဲ့လွှတ်တော်ကိုယ်စားလှယ်အမည်စင်းတွေကိုကောက်ခံရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်အတော်များများကဆွေးနွေးကြမှာဖြစ်ပါတယ်လက်ရှိလွှတ်တော်မှာကိုယ်စားပြုနေတဲ့ပါတီတွေရဲ့လွှတ်တော်အရေးအတွက်အရပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအများဆုံးဖြစ်နေသလိုတကယ်လို့လွတ်တော်ထဲမှာပုံမှန်436ပြင်ဆင်ဖို့ကိုပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကထောက်ခံခဲ့မယ်ဆိုရင်တော့တမတော်သားလွတ်တော်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုရရှိမှသာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအထမြောက်လာမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာကျွန်တော် RFA သတင်းတော်မျိုးစော်ကိုပါရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ခင်ဗျာ